တိဘက်ကောင်းဆောင်ဖုန်တော်ကြီးဒလိုင်းလာမကိုဆက်ကမဲ့သူကိုရွေးချယ်ရေးကိစ္စမှာဝေယောက်ဆက်ဖက်တဲ့တရုတ်တာဝန်ရှိသူတွေကိုတန်ခတ်အရေးယူမဲ့ဥပဒေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းတင်းကြပ်နေတဲ့ကလက်မှတ်ရေးထိုးလိုက်ပါတယ်။တိဘက်ဆိုင်ရာမူဝါဒနဲ့အထောက်အကူပေးရေးဥပဒေလို့ခေါ်တဲ့အဲ့ဒီဥပဒေကိုအမေရိကန်ကွန်ဂရက်ကမဲအပြတ်တက်တဲ့အတည်ပြုထားတာဖြစ်ပါတယ်။တက်တော်85နှစ်ရှိပြီဖြစ်တဲ့တိဘက်ဘုန်းတော်ကြီးကိုဆက်ကမဲ့သူကိုရွေးချယ်ရမှာတရုတ်ဆိုရကတည်တံ့ရွေးချယ်ခံအမှာကိုစိုးရိမ်မှုတွေပြင်းထန်လာနေချိန်မှာအမေရိကန်ဆိုရကအခုလိုဥပဒေပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။55ဆမြောက်တိဘက်ဗုဒ္ဓဘာသာဘုန်းတော်ကြီးဒလိုင်းလာမကိုရွေးချယ်ခံအရာမှာတရရဲ့ပါဝင်ပတ်သက်တဲ့တာဝန်ရှိသူတွေကိုတက်ခတ်အရေးယူမှာဖြစ်ကြောင်းအဲ့ဒီဥပဒေမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကတော့အဲ့ဒီဥပဒေကိုလက်မခံဘဲဆန့်ကျင်ကြောင်းပြောပါတယ်
။中方注意到美国签署的有关的法律。
တိဘက်နဲ့ဆိုင်တဲ့ဥပဒေကြမ်းတစ်ခုကိုလက်မှတ်ရေးထိုးလိုက်တာကိုသိရှိကြောင်းနဲ့အဲ့ဒီဥပဒေကိုတရုတ်နိုင်ငံကအခိုင်အမာဆန့်ကျင်ကြောင်းတိဘက်ကိစ္စကတရုတ်တို့ရဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုအရေးကိစ္စဖြစ်ကြောင်းရှုနေကြရေးဝန်ကြီးဌာနပြောခွင့်ရဇော်လီကျန်းကဒေသနာတွေကသတင်းစာရှင်းလင်းပွဲမှာပြောပါရယ်အမေရိကန်နိုင်ငံကတိဘက်ဆိုင်ရာဥပဒေနဲ့အတူထိုင်ဝမ်ဆိုင်ရာဥပဒေမူကြမ်းတရက်ကိုလည်းအတည်ပြုခဲ့ပါရယ်ထိုင်ဝမ်ဥပဒေမှာတော့ကုလသမဂ္ဂအဖွဲ့အစည်းတွေမှာထိုင်ဝမ်ပါဝင်ဝင်ရောက်ခွင့်ကိုအမေရိကန်နိုင်ငံကထောက်ခံတဲ့အချက်ပါဝင်သလိုထိုင်ဝမ်ကိုလက်နက်ပုံမှန်ရောင်းချရေးကိစ္စတွေလည်းပါဝင်ပါရယ်ခင်ဗျ